နိုဝင်ဘာလမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲမှာ Republican Party သမ္မတလောင်းအဖြစ်သမ္မတ Donald Trump ကိုပြန်ပြီးတော့အမည်စီးရင်တင်သွင်းရွေးချယ်ပွဲညီလာခံကိုဒီလနောက်ပိုင်းမှာမီဒီယာတွေမပါဘဲကျင်းပသွားမယ်လို့ Republican အမျိုးသားကော်မတီပြောခွင့်ရကပြောပါတယ်။ Coronavirus ကြောင့်ဩဂုတ်လ24ရက်နေ့မှာမြောက် Carolina ပြည်နယ် Charlotte မြို့မှာကျင်းပမယ့်ညီလာခံကိုမီဒီယာတွေမပါဘဲတတိတသန့်ကျင်းပမှာလို့လည်းပြောပါတယ်။လက်ရှိသမ္မတကိုပြန်လည်ရွေးချယ်အမည်စီးရင်တင်သွင်းတဲ့ညီလာခံမျိုးဟာပါတီနဲ့သမ္မတလောင်းရဲ့သဘောတော်ကိုမဲဆန္ဒရှင်တွေစီကိုရောက်အောင်ပေးပို့နိုင်တာကြောင့်မီဒီယာသမားတွေစုဝေးတက်ရောက်လေးရှိတဲ့ပွဲဖြစ်ပါတယ်။ဒီပွဲကမီဒီယာတွေမပါဘဲကျင်းပမယ်ဆိုရင်တော့ဒါဟာမီဒီယာမပါဘဲသမ္မတလောင်းကြီးညာတဲ့ပထမဆုံးအကြိမ်ညီလာခံအဖြစ်သမိုင်းတွင်မှလည်းဖြစ်ပါတယ်။ Republican Party ဝင်ကိုယ်စားလှယ်ရီချားမှလည်းရှာလက်မြို့မှလုပ်မယ့်ညီလာခံကိုတက်ရောက်ဖို့အရေးတိုးတိုးတိတ်တိတ်ဆွေးနွေးမှုတွေရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်내ဖြတ်ကျော်ခရီးသွားလာမှုနဲ့ပတ်သက်ပြီးတော့မဖြစ်မနေလှုံ့ဆော်ရမယ်။တီးကြားခွဲနေရမယ်ကာလသတ်မှတ်ချက်တွေကိုလိုက်နာဖို့လည်းရှိနေရပါ။တရားဝင်မဲပေးနိုင်တဲ့ကိုယ်စားလှယ် 2,500 ကျော်ကိုစား Republican ကိုယ်စားလှယ်အဖွဲ့ခွဲတွေကမြောက်ကယ်ရိုလိုင်းနာပြည်내ရှာလက်မြို့မှာကျင်းပမယ့်အဲ့ဒီညီလာခံကိုတက်ရောက်မဲပေးကြမှာဖြစ်ပါတယ်။အလဲကျကိုယ်စားလှယ်အဖွဲ့တွေနဲ့ဧည့်သည်တွေကိုညီလာခံတက်ရောက်ခွင့်ပိတ်ပင်ထားတယ်လို့လည်းကြေညာထားပါတယ်ရှင်။